ကရင်မျိုးသားစီယုံ KNU ကပဲခူးတိုင်းကြောက်ကြီးမြို့နယ်ထဲမှာဆက်ဆံရေးယုံတရုံဖွင့်လှစ်လိုက်ပါတယ်။ဒါဟာမြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲရေးသဘောတူညီမှုရပြီးတဲ့နောက်ပိုင်းပထမဆုံးဖွင့်တဲ့ဆက်ဆံရေးယုံလည်းဖြစ်ပါတယ်။ဒီယုံကနေပြီးတော့စစ်ရေးပဋိပက္ခတွေဖြည့်ရှင်းဖို့နဲ့အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ရွာပေါင်းရွာရှောင်ကရင်ပြည်သူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်သွားမယ်လို့ KNU ကပြောပါတယ်။ဒီကိစ္စကိုတော့မတ်သိင်ထက်ကဆက်သွယ်မေးမြန်းထားတာမဟုတ်လို့ဆက်ပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါ။မြန်မာအစိုးရနဲ့ပြည်ထောင်စုအဆင့်ဆွေးနွေးပွဲတွေလှုပ်ဆောင်မှုရန်ကုန်ကိုရောက်ရှိလာတဲ့ကရင်အမျိုးသားအစည်းအရုံး KNU ကပဲခူးတိုင်းညောင်လေးပင်ခရိုင်အတွင်းကကြောက်ကြီးမြို့နယ်မှာပထမဆုံးဆက်ဆံရေးယုံကိုတနင်္လာနေ့မှာဖွင့်လှစ်လိုက်ပါတယ်။ KNU ရဲ့အထွေထွေအတွင်းမှု Nossi Phora Sing တွားရောက်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ဒီဆက်ဆံရေးယုံကို KNU တပ်မဟာ3ကတာဝန်ယူသွားမှာဖြစ်တယ်လို့ KNU ကိုယ်စားလှယ်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံနော်မေဦးကပြောပါတယ်။
ပဲခူးတိုင်းကြောက်ကြီးမြို့မှာဆက်ဆံရေးယုံပေါ့နော် KNU နဲ့မြန်မာအစိုးရဆက်ဆံရေးယုံကိုကျွန်တော်တို့တွားပြီးဖွင့်လှစ်တာဖြစ်ပါတယ်။နောက်ပြီးစဉ်တစ်ခုကတော့ပြည်တွင်းထာနေမဲ့ပြည်သူလူထုများအဲ့နေရဒေသကိုသွားဖို့ပေါ့လေဒီကြောက်ကြီးနဲ့သုံးနိုင်ရကွာဝေးမှာရှိတဲ့မူတဲဆိုတဲ့နေရာကိုကျွန်တော်တို့သွားဖို့အစီအစဉ်ရှိပါတယ်ပြည်တွင်းထနေမဲ့ပြည်သူလူထုတွေရဲ့အခြေအနေနဲ့အဲ့ဒီမှာလူမှုရေးရုံတရုံဖွင့်မှုအတွက်
ဧပြီလ9ရက်နေ့ကမြန်မာအစိုးရနဲ့သဘောတူညီခဲ့တဲ့အပြစ်ခတ်ရက်စဲရေးသဘောတူညီမှုနောက်ပိုင်းဖွင့်လှစ်တဲ့ DKNU ရဲ့ဆက်ဆံရေးယုံတွေကနေပဲခူးတိုင်းအတွင်းမှာဆစ်ဆောင်နေရတဲ့ရွာပေါင်းရွာရှောင်ကင်းပြည်သူတွေကလူဦးရေ 2,000 လောက်ကိုအစာဦးလုပ်ငန်းအနေနဲ့ပြန်လည်ထူထောင်ရေးလှုပ်ဆောင်သွားဖို့ရှိပါတယ်မြန်မာအစိုးရနဲ့ KNU တပ်စခန်းတွေရှိနေတဲ့ပဲခူးတိုင်းအတွင်းကဒေသခံတွေလူမှုဘဝလုံခြုံရေးအတွက်မိုင်းတွေရှင်းဖို့စားနပ်ရိက္ခာလုံလောက်ဖို့စတာတွေကိုစမ်းသပ်လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်
။စစ်ရေးရနဲ့ပတ်သက်ပြီးတော့ပဋိပက္ခတွေတတ်နိုင်သမျှမရှိအောင်လို့ပေါ့လေမဖြစ်အောင်လို့ဒီစစ်ရေးရဘက်မှာအဲ့ဒီကိစ္စကိုကင်ကွယ်ဖို့အတွက်ဒီအောက်ခြေတပ်သားတွေအထိကျွန်တော်တို့နားလည်မှုပေးနိုင်အောင်လို့ဆက်သွယ်ရေးတွေပို့ပြီးတော့ကောင်းမွန်လာအောင်လို့ကျွန်တော်တို့လုပ်ဖို့တည်းရှိတယ်။နောက်တစ်ခုကကြတော့ကြောက်ကြီးဒေသဘက်မှာပေါ့လေဒီညောင်လေးပင်ခရိုင်ကြောက်ကြီးဒေသဘက်မှာကျွန်တော်တို့ပြည်တွင်းထဏ်နေတဲ့ပြည်သူလူထုတွေအများကြီးပဲရှိတယ်အဲဒီအမည်နာပတ်ဝန်းကျင်တွေမှာဆိုတော့အဲဒီလူထုတွေအတွက်ကိုကျွန်တော်တို့လူမှုရေးကူညီတွေပေးနိုင်တဲ့လုပ်ငန်းမျိုးတွေလုပ်နိုင်ဖို့အတွက်ဒါစစ်ဘေးစစ်တမ်းခံနေရတဲ့ပြည်သူလူထုတွေဖြစ်တယ်ကျော်သူတွေကိုပြန်ပြီးတော့သူတို့ကပြန်လည်ထူထောင်နိုင်ဖို့လုပ်ငန်းတွေကိုလုပ်နိုင်ဖို့အတွက်ကိုဒီဆက်ဆံရေးကနေပြီးတော့ပူတွဲတာဝန်ယူသွားမှာဖြစ်ပါတ
ယ်မြမဆူရနဲ့ပြည့်ခတ်ရက်စဲရေးသဘောတူညီချက်ရ KNU ကဆက်ဆံရေးယုံတွေဆက်ပြီးဖွင့်လှစ်သွားဖို့လည်းရှိနေတာပါဒီလုပ်ငန်းစဉ်တွေကအပြည့်ခတ်ရက်စဲရေးသဘောတူညီချက်ဘလောက်ထိရောက်အောင်မြင်တယ်လဲဆိုတာကိုစမ်းသပ်လှုပ်ဆောင်ကြည့်တာလည်းဖြစ်တယ်လို့နော်မေဦးကပြောပါတယ
်ပြည့်ခတ်ရက်စဲရေးကာလမှာအပြည့်ခတ်ရက်စဲရေးအနှစ်တန်ရာဟာဘလောက်ထိကျွန်တော်တို့အကောင့်တွေပေါ်နိုင်တယ်လေပြည်သူအတွက်ဘလောက်ထိအနှစ်တန်ရာရှိတဲ့အပြည့်ခတ်ရက်စဲမျိုးဖြစ်တယ်လဲဆိုတာကိုကျွန်တော်တို့စမ်းသပ်တဲ့လုပ်ငန်းတစ်ခုပဲဖြစ်ပါတယ်ဒီလုပ်ငန်းမှာကျွန်တော်တို့လုပ်ဆရာတွေအများကြီးရှိနေတာကဒီမိုင်းရှင်းမှုအတွက်ပြည်သူလူထုရဲ့ဘဝလုံခြုံမှုရှိဖို့အတွက်စားနပ်ရိက္ခာလုံခြုံမှုရှိဖို့အတွက်ဆိုတာဒီအပြစ်ခတ်ရက်စဲရေးဟာဘယ်လောက်ထိအာမခံတယ်လဲဆိုတာကိုကျွန်တော်တို့စမ်းသပ်ဖို့အတွက်လုပ်တဲ့လုပ်ငန်းတွေဖြစ်ပါတယ်လူဦးရေ 2,000 လောက်ကိုပဲကျွန်တော်တို့လောလောဆယ်မှာပထမဦးဆုံး project အနေနဲ့လုပ်ငန်းတစ်ခုအနေနဲ့ကျွန်တော်တို့ရထားတာဖြစ်ပါတယ်
မနေ့ပြန်အင်္ဂါနေ့မှာတော့ KNU ကိုယ်စားလှယ်အဖွဲ့ဟာပဲခူးတိုင်းဒေသကြီးအစိုးရနဲ့ဆက်ဆံရေးယုံတွေကိစ္စဆွေးနွေးဖို့လည်းရှိနေပါတယ်။ကရင်အမျိုးသားအစည်းအရုံး KNU ရဲ့အထွေထွေအတွင်းမှု Nossi Phora Sing ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာအစိုးရရဲ့ပြည်ထောင်စုအဆင့်ငိမ့်ချမ်းရေးကိုယ်စားလှယ်တွေဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးစိုးသိန်းတို့နဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုဧပြီလ9ရက်နေ့ကရန်ကုန်မှာဆွေးနွေးသဘောတူခဲ့ကြတာပါ။သမရဦးသိန်းစိန်နဲ့လည်းတွေ့ဆုံပြီး KNU ကိုမတရားအသိဉာဏ်ထားတာကိုပြည်ယုံသိမ်းမှုKNU ဘက်ကတိုက်တွန်းခဲ့ပါတယ် KNU ကိုယ်စားလှယ်အဖွဲ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးကထာဒေါအောင်ဆန်းစုကြည်နဲ့လည်းတင်းင်းကနေနဲ့မှတွေ့ဆုံခဲ့ပါတယ်ရှင်